မြန်မာစစ်ကောင်စီရဲ့လူခွန်ရေးချိုးဖောက်မှုတွေကိုအင်ဒိုနီးရှားနိုင်ငံမှာတရားစွဲဆိုနိုင်ရေးအတွက်တရင်လွတ်လပ်ခွင့်အဖွဲ့ AGI နဲ့လူခွန်ရေးအဖွဲ့ရဲ့ရှောက်ထားချက်ကိုလာမယ့်အောက်တိုဘာလ17ရက်နေ့မှာအင်ဒိုနီးရှားဖွဲ့စည်းပုံအခြေခံဥပဒေခေါင်းဆောင်ကဒုတိယကြိမ်ကြားနာပါလိမ့်မယ်။အင်ဒိုနီးရှားနိုင်ငံရဲ့အခြေခံဥပဒေပုံမှန်26ပိုက်ခွဲ5အရလူခွန်ရေးချိုးဖောက်မှုတွေကိုတရားစွဲဆိုမယ်ဆိုရင်အင်ဒိုနီးရှားနိုင်ငံသားတွေကျူးလွန်တဲ့ချိုးဖောက်မှုတွေကိုပဲနိုင်ငံအတွင်းမှာတရားစွဲဆိုခွင့်ရှိတယ်ဆိုပြီးကတ်သက်ထားပါလေ။ဒါကြောင့်မြန်မာစစ်ကောင်စီရဲ့လူခွန်ရေးချိုးဖောက်မှုတွေကိုအင်ဒိုနီးရှားနိုင်ငံမှာကြားနာစစ်ဆေးနိုင်ရေးဖွဲ့စည်းပုံအခြေခံဥပဒေပါကတ်သက်ချက်ကိုပြင်ပေးဖို့ထင်ရှားတဲ့လူခွန်ရေးလှုပ်ရှားသူတွေတရင်လွတ်လပ်ခွင့်ကာကွယ်ရေးအဖွဲ့တွေစက်တင်ဘာလဒုတိယပတ်အတွင်းကလက်မှတ်ရေးထိုးလျှောက်ထားခဲ့ကြတာပါ။အဲဒီလျှောက်ထားချက်အရစက်တင်ဘာလ26ရက်နေ့မှာအင်ဒိုနီးရှားနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကပထမကြိမ်ကြားနာပြီးဖြစ်ပါလေ။ရှေ့တရင်ပတ်ဒုတိယကြိမ်ကြားနာမဲ့အကြောင်းလျှောက်ထားသူတွေကပြောဆိုတာပါ။မြန်မာနိုင်ငံကစစ်ဘက်နဲ့အရက်ဘက်ခေါင်းဆောင်တွေပေါ်လူမျိုးတုံးသတ်ဖြတ်မှုကျူးလွန်နေဆိုတဲ့စွဲချက်နဲ့စစ်ဆေးအရေးယူဖို့အာဂျန်တီးနားနိုင်ငံပြည်တော်စုတရားရုံးမှာလဲရိုဟင်ဂျာအရေးလှုပ်ရှားသူတွေက2019ခုနှစ်ကလေးကတရားစွဲဆိုထားပါတယ်။အာဆီယံနိုင်ငံတွေထဲမှာတော့အင်ဒိုနီးရှားနိုင်ငံမှာလူခွင့်ရေးအဖွဲ့တွေပထမဦးဆုံးတရားစွဲဆိုဖို့စူးစမ်းတာဖြစ်ပါတယ်။